ထိုင်းနိုင်ငံထခ်ကြီးနယ်ကနေမလေးရှားနယ်စပ်အထိမြန်မာတွေကိုလူကုန်ကူးနေတဲ့ဂိုင်းကိုဖမ်းဆီးခဲ့ပြီးတော့ထိုင်းဘက်ငွေ1ဘီလီယံလောက်တန်ဖိုးရှိတဲ့ပိုင်ဆိုင်မှုတွေကိုလည်းသိမ်းဆည်းရမိခဲ့တယ်လို့ထိုင်းတော်ဝင်ရဲတပ်ဖွဲ့ရဲ့လက်တော့ကော်မရှင်နာမစ္စတာဆူရာချက်ကပြောကြားခဲ့ပါတယ်။ဒီချိန်ထဲမှာပဲထိုင်းနိုင်ငံမှာလူကုန်မှုခံရတဲ့မြန်မာနိုင်ငံသား300လောက်ကိုလည်းဒီရပိုင်းထိုင်းတာဝန်ရှိသူတွေကဖမ်းဆီးခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးအေးမှာကအခုလိုသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်တွေကနေတဆင့်မြန်မာနိုင်ငံသားတွေနေ့စဉ်ရာနဲ့ချီပြီးအစုလိုက်အပြုံလိုက်ဝင်ရောက်လာနေတယ်လို့လူပုံကူးတဲ့ခိုင်းတွေကလည်းထိုင်းမြန်မာနယ်စပ်ကနေထိုင်းမလေးရှားနယ်စပ်အထိမြန်မာနိုင်ငံသားတွေကိုလူပုံကူးပို့နေတာကြောင့်ထိုင်းရနာပိုင်းတွေကတင်းတင်းကြပ်ကြပ်ဖမ်းဆီးနေပါတယ်။ဒီအပိုင်းအတွင်းမှာပဲမြန်မာနိုင်ငံသားတွေကိုမလေးရှားအထိလူပုံကူးတဲ့ခိုင်းတွေကအဖွဲ့ဝင်တွေကိုဇက်တိုက်ဖမ်းမိခဲ့ပြီးတနည်းတော်ကာလအတွင်းမှာထိုင်းပတ်ငွေ1ဘီလီယံလောက်တန်ဖိုးရှိတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေသိမ်းဆည်းရမိတယ်ဆိုပြီးထိုင်းတော်ဝင်ရဲတပ်ဖွဲ့ရဲ့လက်ထောက်ကော်မရှင်နာမစ္စတာဆူရာချက်ကဒီမှာရှင်းလင်းပွဲမှာမီလာ9ရက်နေ့မှာပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ပညာရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကအလို့သမားရေးလှုပ်ရှားသူဦးမင်းဦးကတော့အခုလိုပြောပါတယ်
။ဟိုအဲဒီဒင်းလာရှင်းလင်းပွဲမှာသူကပြောတာလေ။အဲဒီအဓိကတော့ဗျာကျွန်တော်တို့အဲဒီဒီမြောက်ပိုင်းပေါ့နော်မြောက်ပိုင်းနေပြီးတော့မလေးရှားနယ်စပ်ကိုအဲလူပေါင်းကူးတဲ့ခိုင်းမြန်မာတွေကူးတဲ့ခိုင်းအဲ့ဒီကအဲ့ဒါလေအမီးရဟန်နဲ့ပတ်သက်ပြီးတော့သူတို့သိသိရမိတာပေါ့အမီးရလူရဲ့ဒီသိသိရမိတဲ့သူတို့ပတ်သက်မှုတွေအဲ comment solution ဘာလို့ရတပူရံကြောအဲ့ဒီလူတွေဖမ်းမိပြီးတော့မှအဲ့ဒီသူတို့နဲ့ဆွေးနွေးတည်ဖြစ်တဲ့ဟိုနာပြောတော့သူတို့ပတ်သက်မှုတွေလိုက်ချနိုင်အောင်ကဘာကောင်းမစင်တာဘူးပေါ့ဗျာအဲ့ဒီမှာတန်းမောင်းကူကူရကြောတယ်နဲ့ပါတယ်လေငါအိမ်နေပါမယ်နောက်ကားတွေပါတယ်စိုင်းကျဲတို့စက်လေးတို့ပြီးတော့ရွှေလေးကျွန်တော်ခုနပြောတဲ့အပေါ်တန်ဒီစီဇင်ငန်ဒီစီတွေတော့တနတ်တယ်ပေါ့အဲ့ဒါကြီးအပြင်ကနာပြောတယ်တချို့ပိုင်ဆိုင်မှုအားလုံးပေါင်းလိုက်တယ်ဆိုလို့ရှိရင်တို့အဲ့တပူနေရတော့တော့ဖြစ်ရှိရတော့နော
်လူပုံကူးသူတွေနဲ့မြန်မာနိုင်ငံဘက်ကနေတရားမဝင်ထိုင်းနိုင်ငံထဲကိုရောက်လာသူတွေမလေးရှားဘက်ကိုသွားဖို့ကြိုးစားသူတွေကိုလည်းအခုရက်ပိုင်းအတွင်းအစုလိုက်ဖမ်းမိတာတွေရှိနေပါတယ်မလ10ရက်နေ့ကတော့စင်ပူရီပြည်နယ်ကအယုဒ္ဓယာမြို့နယ်ထဲကိုကားနဲ့လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းမိခဲ့တယ်ဆိုပြီးဦးမင်းဦးကပြောပါတယ်
အော်မာဂျိုပါစကားမလေးအဲဒီလောဒမတရားမဝင်ရှိကြောင်းလောဒမမြန်မာတွေပေါ့53ယောက်ဆရာတင်စင်ဘူရီကနေလာတာဆိုတော့သူတို့တရင်ရလို့ပဲရရပြီတရင်ပြီးတာပြီးတာကြောင်းလို့အဲဒီအိုင်ဝီရန်သွားပြီးတော့ဒီပါစကားကိုဖမ်းလိုက်တာအားလုံးက53ယောက်ဟုတ်နဲ6 5ကတော့ရှိပါသေးပေါ့နော်အဲဆိုရင်တော့3 4ကတော့ရှိတော့ပြီပေါ့အဲတော့ဒီဟာတွေကအခုမနေ့ကဆိုရင်ကနောင်းမှာတင်နေ14ယောက်မှမနေ့အဲဒါတွေကမလေးကြောက်တော့မှဟာလေဒီအခုမလေးရောက်တော့မှတော်များမိတယ်။ဟိုတနည်းအားဖြင့်မလေးရာဖိုင်းမလေးနဲ့ဆက်မှာမိတာအားလုံးကဒီနေ့ထဲမှာ94ယောက်ဆိုတာမသိဘူ
း။တက်ပြီနဲ့တဆောင်ရဲနယ်ဆက်မှာလည်းမလ9ရက်နေ့ကမြန်မာ38ဦး၊ကန်ချနာဝတီနယ်ဆက်မှာတော့85ဦးနဲ့လူကုန်ကူးတဲ့လမ်းပြပွဲစားရှိဦး။စမ်းပြီနဲ့တာချီလေးကနေချင်းရိုင်ပြည်နယ်မဲဆောင်ဘက်ကိုတောလန်တိုင်းလာတဲ့မြန်မာနိုင်ငံသား18ဦးကိုလည်းဖမ်းမိခဲ့ပါတယ်။ထိုင်းမြောက်ပိုင်းမဲဆိုင်တာချီလေးနယ်ဆက်ဘက်မှာတော့6လအတွင်းတရားမဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းမိတဲ့အမှုပေါင်း132ချိန်ရှိခဲ့ပြီးမြန်မာနိုင်ငံသား2800လူသားနဲ့လူမှောက်ကိုသမား64ဦးကိုလည်းဖမ်းဆီးခဲ့တယ်ဆိုပြီးထိုင်းမြောက်ပိုင်းကလူညွန့်ရေးတပ်ဖွဲ့တွေကပြောကြားထားပါတယ်ရှင်။